ရခိုင်ပြည်နယ်ဟာအချက်တဲရရှင်မြန်မာနိုင်ငံရဲ့ဒီမိုကရေစီအတွက်ချင်းချောက်မှုအနေနဲ့တည်ဖြစ်လာနေတဲ့အကြောင်းအမေရိကန်ထောက်လှမ်ရေးသုံးသပ်ချက်အစီရင်ခံစာကဖော်ပြလိုက်ပါတယ်။ကမန်းကြီးရိုဟင်ဂျာ6သိန်းကျော်ဘင်္ဂါလိရှ်နိုင်ငံကိုဖျက်ပြီးခဲ့တဲ့အဖြစ်ဖြစ်တဲ့ရခိုင်ပြည်နယ်ကတချို့ပြန်ပြစ်ခတ်တဲ့ကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီပြည့်ရင်ကြောင်းလေးအပေါ်မှာချင်းချောက်မှုတည်ဖြစ်လာနေတယ်မကအစိုးရဝါဒီတွေရဲ့အချက်အလက်အနေတွေတိုးလာနိုင်လို့တရုတ်နိုင်ငံကဩဇာချက်ထွင်ရအောင်လမ်းပွင့်ပေးရရောက်တဲ့အကြောင်းအမေရိကန်မျိုးသားထောက်လှမ်ရေးဌာနကထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာဖော်ပြခဲ့တာပါ။ဒီကနေ့နေ့ဩဂုတ်လနောက်ပိုင်းကရခိုင်ပြည်နယ်မြောက်ပိုင်းမှာ AIS စီရင်အုပ်စုကလူမျိုးရေးကိစ္စတွေကိုစီရင်တက်ခဲ့ပြီးနောက်နေနေရှင်းလင်းတဲ့ဆက်စပ်ရေးတွေမှာမြန်မာစစ်တပ်ကလူ့ခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့ပြီးရိုဟင်ဂျာတွေကိုလူမျိုးစုလိုက်ရှင်းလင်းရန်ရောက်ခဲ့ကြောင်းလည်းအမေရိကန်အစိုးရကပြောဆိုထားတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်သက်ထုတ်ပြန်ခဲ့တဲ့ကမ္ဘာတဝန်ချင်းချောက်မှုအနေနဲ့ဆက်စပ်ချက်အစီရင်ခံစာထဲမှာတော့မြန်မာထိုင်းကမ္ဘောဒီးယားနိုင်ငံတွေနဲ့အတူဖိလစ်ပိုင်နိုင်ငံကိုလည်းအရှိတောင်အရှာပြည်သားမှာဒီမိုကရေစီစနစ်ကိုချင်းချောက်နေတဲ့နိုင်ငံတွေဖြစ်ဖော်ပြခဲ့တာပါ။ကမ္ဘောဒီးယားနိုင်ငံမှာဝန်ကြီးချုပ်ဟွန်ဆန်းကအတိုက်ခံနေပေါ်ပြင်းထန်မှုတွေရှိခဲ့တယ်လို့ထိုင်းနိုင်ငံမှာစစ်တပ်ကနိုင်ငံရေးမှာဩဇာလွှမ်းမိုးနေတဲ့အခြေအနေတွေနဲ့ဖိလစ်ပိုင်နိုင်ငံမှာတော့လူပေါင်းများစွာတည်ဆုံရတဲ့သမ္မတရော်ဒရီဂိုဒူတာတေရဲ့မွေးစီဝါတိုက်ဖြစ်ရေးစီစဉ်နေတဲ့ပတ်သက်လို့အစီရင်ခံစာမှာအလေးထားဖော်ပြခဲ့ပါတယ်။အမေရိကန်ထောက်လှမ်ရေးအစီရင်ခံစာရဲ့ဖော်ပြချက်နဲ့ပတ်သက်လို့ဒီနေ့မှာပဲဖိလစ်ပိုင်နိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးကိုဖိလစ်ပိုင်ဆွေးရကဆင့်ခေါ်ပြီးတရားဝင်ကန့်ကွက်ခဲ့ပါတယ်။